ဂျပန်နိုင်ငံကငလင်းနဲ့ဆူနာမီရေလိုင်းဒဏ်တွေကြောင့်တေဆုံးပျောက်ဆုံးသူဦးရေဟာ2,100ကျော်သွားပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဖူကူရှိမာဒိုင်ချီနျူကလ িয়ার ဓာတ်ပိစေယုံကဆိုးဆိုးဝါးဝါပျက်စီးခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းပုံနှစ်ခုမှာလျှက်စစ်တပ်ပြန်ပြီးရအောင်လုပ်နိုင်ပြီလို့အင်ဂျင်နီယာတွေကပြောပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးတိုရှိမီကီတဇာဝါကဓာတ်ပေါင်းပုံ6ခုစလုံးမှာအပူချိန်100ဒီဂရီဆယ်ဆီယပ်အောက်မှာထိန်းထားနိုင်ပြီလို့ပြောပါတယ်။ဆက်ယုံနှစ်ခုမှရှိတဲ့အရေးပေါ်ဓာတ်ထိန်းချုပ်တဲ့ဆက်တွေလည်းပုံမှန်အလုပ်ပြန်လုပ်လာနိုင်ပြီလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲဂျပန်ဝန်ကြီးချုပ်နာအိုတိုခန်ဟာဆက်ယုံကနေမိုင်းတရအစိတ်အတွင်းမှရှိတဲ့အခြေအနေတွေကိုကြည့်ဖို့တနင်္လာနေ့မှာတွားရောက်မယ်လို့ကြေညာလိုက်ပါတယ်။ဂျပန်အစိုးရအဖွဲ့ဝန်ကြီးယူကီယိုအီတန်နိုကတော့ဆက်ယုံရဲ့ပျက်စီးမှုပမာဏဟာတိတ်ကိုကြီးမာတာမို့ဆက်ယုံတစ်ခုလုံးကိုပိတ်ပစ်ဖို့ရှိတယ်လို့ပြောပါတယ်။မတ်လ7ရက်နေ့ကဖြစ်ပွားခဲ့တဲ့ဂျပန်သဘာဝဘေးအန္တရာယ်ကျရောက်မှုကနေတနင်္လာညနေအထိဆိုရင်တေဆုံးပျောက်ဆုံးသူစုစုပေါင်း2,100ကျော်သွားပြီလို့ဂျပန်ရဲကအတည်ပြုပါတယ်။ဒီစင်းထဲမှာဆူနာမီဒဏ်ကိုအကြီးအကျယ်ခံခဲ့ရတဲ့ဂျပန်အရှိမြောက်ပိုင်းခရိုင်လေးခုထဲကခရိုင်တစ်ခုဖြစ်တဲ့မီယာဂျီခရိုင်ကလူ1,000ခွဲကိုလည်းထည့်သွင်းခန့်မှန်းထားတာဖြစ်ပါတယ်။